မင်္ဂလာညနေခင်းပါရှင်2019ခုနှစ်ဖေဖော်ဝါရီလ26ရက်အင်္ဂါနေ့ညနေပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့ထစ်သီးဆွေးဝဲကျင်းပဖို့အတွက်အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့နှစ်ဦးဟာဗီယက်နမ်နိုင်ငံကိုရောက်သွားကြပါပြီ။ပါကစ္စတန်နိုင်ငံအတွက်မှာရှိတဲ့အစ္စလာမ်စစ်ဆေးကြွတွေရဲ့စခန်းတွေကိုလေကြောင်းကတက်ခတ်ခဲ့ကြောင်းအိန္ဒိယကပြောပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ရတော့မယ်လို့သမ္မတထရန့်ကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမအိတဇင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာကတော့ရခိုင်ပြည်နယ်ဘူးသီးတောင်မြို့ရဲ့စစ်စင်ရေကွက်ကဲမှုစစ်ဌာနချုပ်စကခ15မှာဘုံတလုံးပောက်ကွဲသွားလို့စစ်အရာရှိစစ်သည်တအူးရဲ့ဇနီးထိခိုက်သေဆုံးခဲ့ရပါတယ
်။စကခ15မနေ့ပိုင်းကအရာရှိတယောက်အိမ်မှာဘုံကွဲတယ်ပေါ့။ဘုံကွဲတယ်အဓိကတော့အဲ့ဒီအရာရှိကပြီးပြီးတော့မှအိမ်နောက်ကျကြတ
ယ်။တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဘုံမှုချုပ်ဇော်မင်းထွန်းကဗီဒီယိုကိုအတိပြုပြောကြားခဲ့တာနဲ့အတူနားဆင်ကြရမှာပါ။အဲ့ဒီနောက်အစိုးရတပ်မတော်နဲ့နာဂလက်နက်ကိုင်တပ်ဖွဲ့ကြားစစ်ရေးပြိပခတွေမဖြစ်ဖို့ငြိမ်းချမ်းရေးထောက်ကူပြုကော်မတီတရက်ဖွဲ့စည်းလိုက်တဲ့အကြောင်းကိုလည်းပြောပြပေးပါမယ်ရှင်။နိုင်ငံတကာသတင်းလွှာမှာတော့မကြခင်ထုတ်ပြန်မဲ့ရုရှားရဲ့နှောက်ယှက်မှုအကြောင်းစုံစမ်းရေးမှုရဲ့အစီရင်ခံစာကိုတော့အမေရိကန်အရာရှိတွေစိတ်ဝင်တစားစောင့်မျှော်နေကြတဲ့အကြောင်းကိုလည်းနားဆင်ကြရမှာပါ။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မတ်ဤတန်စင်တို့ကပြောပြပေးပါမယ်ရှင်။
မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်ဦးနဲ့ထိပ်သီးဆွေးဝဲကျင်းပဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဗီယက်နမ်နိုင်ငံကိုဒီကနေ့ဒေသစံတော်ချိန်ညနေပိုင်းမှာရောက်သွားပြီဖြစ်ပါတယ်။ကောင်းဆောင်တို့ဟာဗီယက်နမ်နိုင်ငံမြို့တော်ဟနွိုင်းမှာမနေ့ပြန်ပုတ်ထုံးနေ့မှာတွေ့ဆုံပြီးကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကိမဲ့ရေးကိစ္စအပါအဝင်အကြောင်းအရာတော်တော်များများကိုဆွေးနွေးကြမှာဖြစ်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကတော့ရထားနဲ့သုံးရကြခီးနေငယ်ပြီးတဲ့နောက်အင်္ဂါနေ့အစောပိုင်းကပဲဗီယက်နမ်ကိုရောက်သွားပြီဖြစ်ပြီးမြို့တော်ဟနွိုင်းမှာရှိတဲ့မလီယာဟိုတယ်မှာထိပ်သီးဆွေးဝဲကာလအတွင်းတဲခုံမှာဖြစ်ပါတယ်။တရောက်လာတဲ့ချင်းဒေသခံပြည်သူတွေကကြိုဆိုခဲ့ကြတဲ့အတွက်သူ့အနေနဲ့ပျော်နေပုံရပြီးပြုံးရွှင်တဲ့မျက်နှာထားနဲ့ပြည်သက်ကိုဝေယံနှုတ်ဆက်ခဲ့ပါတယ်။သူ့ကိုကြိုဆိုကြတဲ့သူတွေနဲ့ပြည်နေတဲ့အတွက်ဟနွိုင်းမြို့ရဲ့မြေကွင်းဟာတမူထူးခြားနေပါတယ်။ဒါပေမဲ့ပိုပြီးအရေးကြီးတာကတော့ကင်ဂျွန်ဦးအနေနဲ့ထိပ်သီးဆွေးဝဲကျင်းပမဲ့နေ့ရက်အတွင်းဘာတွေပြောမလဲဆိုတဲ့ကိစ္စပဲဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားအရာရှိတွေကတော့ကင်ဂျွန်ဦးအနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်တွေကိုဖျက်သိမ်းမဲ့ထူးခြားတဲ့ခြေလှမ်းကိုလှမ်းလိုက်မယ်လို့မျှော်လင့်နေကြပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုလုပ်မယ်လို့ကင်ဂျွန်ဦးကိုယ်တိုင်ကအခုချိန်ထိအတိအလင်းပြောဆိုထားခြင်းမရှိသေးပါဘူး
။ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်တုန်းကအိန္ဒိယနိုင်ငံကက်ရှမီးယားဒေသအတွင်းမှာစစ်သားအယောက်40တည်ဆည်ခဲ့တဲ့အသေခံကားဘုံးပေါက်ခွဲမှုကာတရုလက်ချက်ဖြစ်တဲ့ဆူပြီးကြီးညာခဲ့တဲ့ Islamic စစ်သွေးကြအဖွဲ့ Jaish e Mohammed ရဲ့ပါကစ္စတန်နိုင်ငံတွင်းကစခန်းကိုဒီကနေ့အာရုံမတက်ခင်မှာပဲလေကြောင်းကနေဘုံကျဲခဲ့တဲ့အကြောင်းအိန္ဒိယကပြောဆိုလိုက်ပါတယ်။ဒီလေကြောင်းတိုက်ခိုက်မှုကြောင့်စစ်သွေးကြရဲ့အများအပြားသေဆုံးမယ်လို့အိန္ဒိယကပြောဆိုထားပြီးတော့ဒီတိုက်ခိုက်မှုကြောင့်ပဲပါကစ္စတန်နဲ့အိန္ဒိယနိုင်ငံကြားစီးရီးဆက်ဆံရေးပိုပြီးတင်းမာလာပါလိမ့်မယ်။အိန္ဒိယနိုင်ငံအတွင်းမှာစီစဉ်ထားတဲ့ Jaishဤမိုဟာမက်အဖွဲ့ကနောက်တစ်ခါအသေးခံဘုံခွဲတိုက်ခိုက်ဖို့စီစဉ်ထားတဲ့ဆိုတဲ့တဲ့ထောက်လန်းရရှိထားတဲ့အကြောင်းအိန္ဒိယနိုင်ငံသားဝင်ကြီး VJ Kokhel ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဘာလာကော့မြို့မှာရှိတဲ့ဒီအဖွဲ့ရဲ့ပါကစ္စတန်နိုင်ငံတွင်းကအကြီးဆုံးလေ့ကျင့်စခန်းကိုအိန္ဒိယကတိုက်ခိုက်နိုင်ခဲ့တယ်လို့လည်းပြောဆိုထားပါတယ်။အသေးခံတိုက်ခိုက်ဖို့လေ့ကျင့်ပေးထားတဲ့အကြမ်းဖက်သမားတွေလေ့ကျင့်ပေးတဲ့သူတွေအကြီးတန်းအရာရှိတွေနဲ့ဂျီဟတ်အဖွဲ့ဝင်တွေအများအပြားကိုဒီတိုက်ခိုက်မှုအတွင်းမှာနှိမ်နှင်းနိုင်ခဲ့တဲ့အကြောင်းကိုလည်းသူကဆက်ပြောပါတယ်။အရက်သားတွေအသေးဆုံးမဲ့အရေးကိုရှောင်ရှားဖို့အိန္ဒိယကကြိုးစားထားတဲ့အကြောင်းကိုလည်းသူကပြောပါတယ်။ဒီစခန်းကတောထူပြီးတော့လူသူဝေးလံတဲ့တောင်ထိပ်မှာရှိတဲ့အကြောင်းကိုလည်းသူကပြောဆိုထားပါတယ်ရှင်။
တမ်ပြေတောင်ပိုင်းမက္ကဆီကိုနယ်စပ်မှာတိုင်းတိဆောက်ရေးအတွက်အမျိုးသားရေးဘော်အခြေအနေကြေညာထားတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်ကိုပြန်လည်ရုပ်သိမ်းနိုင်မဲ့ဥပဒေကြောင့်ကိုအောက်လွှတ်တော်ကဒီကနေ့အင်္ဂါနေ့မှာမဲခွဲအတည်ပြုဖို့ရှိနေပါတယ်။ဖေဖော်ဝါရီလ15ရက်နေ့ကသမ္မတထရမ့်ရဲ့အရေးဘော်ကြေညာချက်ဟာအစိုးရဗန္ဒာငွေကိုဘလို့သုံးဆွဲရမယ်ဆိုတဲ့ဥပဒေပြုရေးအဖွဲ့ဖြစ်တဲ့လွတ်တော်နယ်အုပ်ချုပ်ရေးအဖွဲ့တို့ရဲ့အကြာဖွဲ့စည်းပုံပါအာဏာခွဲဝေသုံးဆွဲရေးဆိုင်ရာကန့်သတ်ချက်ကိုချိုးဖောက်ရောက်တဲ့အတွက်ဆိုတဲ့အကြောင်းပြချက်နဲ့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကဥပဒေကြမ်းကိုတင်သွင်းခဲ့ကြတာပါ။အောက်လွှတ်တော်မှာဒီမိုကရက်တွေကအမတ်နေရာအများစုအနိုင်ရထားတာကြောင့်အဲ့ဒီဥပဒေကြမ်းကိုအတည်ပြုနိုင်ဖို့တေချာသလောက်ရှိနေပါတယ်။အထက်လွှတ်တော်က Republican အမတ်တချို့ကလည်းဒီမိုကရက်တို့ရဲ့ဥပဒေကြမ်းကိုထောက်ခံမယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့သမ္မတလက်မှတ်ထိုးရမယ့်အဆင့်ရောက်အောင်အထက်လွှတ်တော်မှာမဲခွဲအတည်ပြုနိုင်တဲ့ လုံလောက်တဲ့အမှတ်အရေးအတွက်ရမယ်မရဘူးဆိုတာတော့မသိကြသေးပါဘူးလွတ်တော်နေရာစလုံးကမဲခွဲအတည်ပြုနိုင်ရင်တောင်အဲ့ဒီအဆိုပြုချက်ကိုသမရကဗီဒီယိုအာဏာသုံးပယ်ချဖို့ရှိနေပြီးသမရရဲ့ဗီဒီယိုကိုပယ်ဖြစ်နိုင်မဲ့မဲအလုံလောက်လွတ်တော်မှာရှိမနေဘူးလို့ခမန်းပြောဆိုနေကြပါတယ်
ဒီနေ့ဟာအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကိုပိုင်ရှေ့နေဟောင်းမိုက်ကယ်ကိုဟန်အတွက်ကွန်ဂရက်စ်လွှတ်တော်ဆိုင်ရာထွက်ဆိုရမယ့်သုံးရက်ထဲကပထမရက်ဖြစ်ပြီးတော့သူဟာအထက်လွှတ်တော်ထောင်လိုင်းကော်မတီရှေ့မှာမေးခွန်းဖြေဆိုရမှာဖြစ်ပါတယ်။ဒီနေ့ဂျာနာဘွဲကတကပိတ်ဂျာနာဘွဲဖြစ်ပြီးတော့ကိုဟန်ကိုဘယ်မေးခွန်းမဆိုမေးခွန်းရှိတဲ့အကြောင်းကော်မတီဥက္ကဋ္ဌရစ်ချတ်ဘာကပြောဆိုထားပါတယ်။ဂျာနာဘင်းနဲ့အောက်လွှတ်တော်ရှေ့မှောက်မှာကိုဟန်ဂျာနာရဲ့အခါမှာလည်းအလားတူပဲဖြစ်ပါတယ်။သမ္မတ2016ရွေးကောက်ပွဲမဲဆွယ်စီရေးအဖွဲ့နဲ့ရုရှားတို့ကြားဆက်ဆက်မှုတွေနဲ့ပတ်သက်တဲ့မေးခွန်းတွေကိုလွှတ်တော်နှစ်ရက်လုံးကကိုဟန်ကိုမေးလိုက်မယ်လို့မျှော်လင့်ရပါတယ်။အင်္ဂါနေ့နဲ့ကြာတာပဲနဲ့လွှတ်တော်နှစ်ရက်ရှေ့မောက်ကကြားနာပွဲတွေကတကယ်ပိတ်ကြားနာပွဲတွေဖြစ်ပေမဲ့လည်းဗိုလ်တူနဲ့အောက်လွှတ်တော်စီကန်ထိန်းသိမ်းရေးကော်မတီရှေ့မောက်ကြားနာပွဲကိုတော့ပြည်သူတွေနားထောင်ခွင့်ရမှာပါ။ထရမ့်ရဲ့စီးပွားရေးထရမ့်နဲ့လိန်ဆက်ဆံခဲ့တဲ့ဆိုရဲအမျိုးသမီးနှစ်ယောက်ကိုငွေပေးပြီးတော့နှုတ်ပိတ်ခဲ့တဲ့ကိစ္စအပါအဝင်ထရမ့်ရဲ့ဘန်နာရေးနဲ့ဆိုင်တဲ့မေးခွန်းတွေကိုလည်းဖို့တူးနေမှာမေးလိုက်မယ်လို့မျှော်လင့်ရပါတယ်။အရင်ကျန်းနာပွဲရဲ့အတွင်းကွန်ဂရက်စ်လွှတ်တော်ကိုလိမ့်လည်မှုအခွင့်အရှောင်မှုနဲ့တခြားကိစ္စတွေကြောင့်ကိုဟန်ကိုထောင်တန်း၃နှစ်ချမှတ်ခံထားရလဲဖြစ်ပါတယ်။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာအမေရိကန်နဲ့တရုတ်ကြားကကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ကိုအပြစ်တက်နိုင်ရေးအတွက်နှစ်ဖက်ခေါင်းဆောင်တွေထိပ်သီးဆွေးနွေးကျင်းပကြမှာဖြစ်တာကြောင့်တရုတ်နဲ့အမေရိကန်ကြားကကုန်သွယ်ရေးဆိုင်ရာတင်မာမှုတွေအရှင်မြင့်ဖြစ်ပေါ်လာနေတာကိုရှောင်ရှားနိုင်တော့မှာဖြစ်ပါတယ်။အခုလာမဲ့ဒါပေမဲ့အခုရလာမဲ့ကုန်သွယ်ရေးသဘောတူညီချက်ကနေတရုတ်တို့ရဲ့ခေါင်းပုံဖြတ်စီးပွားရေး policy ကိုရေရှည်မှာပြောင်းလဲနိုင်မှာမဟုတ်ဘူးလို့အမေရိကန်အရာရှိတွေနဲ့စီးပွားရေးဆိုင်ရာကြွမ်းကျင်သူတွေကပြောကြားလိုက်ပြီးအခုသဘောတူညီချက်ကရေတိုအခက်အခဲကိုပဲဖြေရှင်းပေးနိုင်လိမ့်မယ်လို့ဆိုပါတယ်။တရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်ရလို့နေပြီလို့တင်းနေလာနေကအမေရိကန်ပြည်နယ်အုပ်ချုပ်ရေးမှူးတွေနဲ့တွေ့ဆုံတဲ့အခမ်းအနားမှာသမ္မတထရန့်ကပြောပါတယ်တကယ်လို့တရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်ရလာရင်ဒါဟာအကြီးမားဆုံးကုန်သွယ်ရေးသဘောတူညီချက်ဖြစ်မယ်လို့လည်းသမ္မတထရန့်ကပြောပါတယ်အဲ့ဒီမတိုင်ခင်တရုတ်အလိုတုန်းကတော့တရုတ်နဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေအင်မတန်တိုးတက်ကောင်းမွန်နေတဲ့အတွက်တရုတ်ကုန်ပစ္စည်းတွေပေါ်အခိုးနှိုးမြစ်ကောက်ခံမဲ့သူ့အစီအစဉ်ကိုရရှိဆိုင်မဲ့အကြောင်းသမ္မတထရန့်ကပြောပါတယ်တရုတ်နိုင်ငံကတင်သွင်းတဲ့ကုန်ပစ္စည်းတွေအပေါ်အမေရိကန်ဒေါ်လာတန်း200နဲ့ညီမျှတဲ့ဆယ်ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိမလ1ရက်နေ့မှာနောက်ဆုံးထားတိုးမြင့်ကောက်ခံမဲ့အကြောင်းသမ္မတထရန့်ကအစောပိုင်းကပြောကြားထားခဲ့တာ
ပါဖင်နီဇူလာနိုင်ငံရဲ့တိုက်ခံခေါင်းဆောင်ဟွမ်ဂွာဒိုရဲ့အသက်အနည်းထိခိုက်နာမည်ရန်ရှိတဲ့အကြောင်းလီမာအုပ်စုလို့ခေါ်တဲ့လက်တင်အမေရိကဆလေးနိုင်ငံအဖွဲ့ကတင်းတန်နေတယ်လို့ပြောဆိုလိုက်ပါတယ်အကွယ်၍အကယ်၍ဂွိုက်ဒိုနဲ့မိသားစုတစ်ခုခုဖြစ်သွားလို့ရှိရင်ဒါဟာဗင်နီဇူလာသမ္မတနီကိုလတ်စ်မာဒူလက်ချက်ပဲလို့ယူဆမဲ့အကြောင်းလီမာအုပ်စုကဆယ်နိုင်ငံကတန်တမန်တွေကကိုလံဘီယာနိုင်ငံမြို့တော်ဘိုဂိုတာမှာတင်းတန်နေတယ်လို့ပြောဆိုလိုက်ပါတယ်အခြေခံဥပဒေပြောင်းလဲထူထောင်ရေးဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးအပါအဝင်ဗင်နီဇူလာနိုင်ငံပြည်ပခါကိုငြင်းချမ်းတဲ့နည်းနဲ့ဖြည့်ရှင်မှုအာဂျင်တီးနား၊ဘရာဇီးလ်၊ကနေဒါ၊ချီလီ၊ကိုလံဘီယာနဲ့ဟွန်ဒူရက်စ်နိုင်ငံတွေအပါအဝင်လက်တင်အမေရိကနိုင်ငံ14နိုင်ငံပါဝင်တဲ့လီမာအုပ်စုကပူးပေါင်းဆောင်ရွက်လိုတဲ့အကြောင်းပြောဆိုထားပါတယ်။ဂွိုက်ဒိုနဲ့ဇနီးမိသားစုသူတို့တွေပေါ်မှာအကြမ်းဖက်မှုတစုံတရာကြုံရင်တရားရည်နဲ့နိုင်ငံရေးလုံယိုးလုံးစင်တွေအရဖြည့်ရှင်းသွားမယ်ကြောင်းကိုလံဘီယာနိုင်ငံသားရေးဝန်ကြီးကာလော့စ်အုံးစ်ထရူဂျီလိုကပြောပါတယ်ဗင်နီဇူလာယာယီသမ္မတဂွိုက်ဒိုကိုဗင်နီဇူလာခေါင်းဆောင်အဖြစ်အမေရိကန်ပါဝင်နိုင်ငံ90ကျော်ကသတ်မှတ်ထားပါတယ်အတိမပြုထားပါတယ်ဗင်နီဇူလာနိုင်ငံတဲကိုနိုင်ငံတကာအထောက်ပံ့တွေဝင်ခွင့်ညင်းဆိုခဲ့တဲ့မဒူရိုပေါ်မှာလည်းပြည်ပဆိုင်ရာစိုးမိုးမှုခုံရုံး ICC ကအရေးယူဖို့လီမာအုပ်စုဝင်တွေကလိုလားနေကြပါတယ်
ကမ္ဘာ့အင်အားကြီး6နိုင်ငံနဲ့နျူကလ িয়ার သဘောတူညီချက်ရရှိရေးဥဆောင်ကြိုးပမ်းခဲ့သူအီရန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ဂျာဗက်ဇာရီဖာယာရူကနှုတ်ထွက်မဲ့အကြောင်းတင်းနေတာနေကရုတ်တရက်ကြီးညာလိုက်ပြီးသူ့အနေနဲ့လုပ်ငန်းတာဝန်တွေကိုဆက်လက်မထမ်းဆောင်နိုင်တော့တဲ့အတွက်ဝန်ထမ်းကြောင်းပြောပါတယ်သူတာဝန်ထမ်းဆောင်ခဲ့တဲ့လွန်ခဲ့တဲ့9နှစ်ခွဲကျော်ကာလအတွင်းတတိပြောင်ပြောင်းလာတဲ့အီရန်အာဏာပိုင်နေနဲ့ပြည်သူလူထုရဲ့သဘောထားကြီးမှုတွေအတွက်ကျေးဇူးတင်ကြောင်းသူတာဝန်ထမ်းဆောင်စဉ်ကာလအတွင်းလိုအပ်ချက်တွေမလုပ်ဆောင်နိုင်ခဲ့တာတွေရှိခဲ့တဲ့အတွက်အနှုညွတ်တောင်းပန်ပါကြောင်းဝန်ကြီးဇာရက်က Instagram လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အီရန်ပြည်သူတွေအနေနဲ့ပျော်ရွှင်ပြီးတန်ဖိုးရှိတဲ့သူတွေဖြစ်စေဖို့အတွက်ဆုတောင်းပါကြောင်းလည်းသူကပြောပါတယ်။ သူ အနေ နဲ့ ဘာ ကြောင့် ယာရု က အခု လို 노트 တွတ်တယ် ဆို တာ ကို ဝန်ကြီး ဇာရက် က ထုတ် ဖော် ပြော ဆို ခြင်း မရှိ သလို ဣရန် သမ္မတ ဟာဆန် ရူဟာနီ က လည်း တစုံ တရာ တုံ ပြန် ပြော ဆို ခြင်း မရှိ ပါဘူး ဝန်ကြီး ဇာရက် ရဲ့ 노트 ထွက်မှု ပြော ဆို ထား တဲ့ အတိုင်း အတီး ဟုတ် မဟုတ် ဆို တာ ကို စောင့် ကြည့် သွား မယ် လို့ အမေရိကန် နိုင်ငံ ရဲ့ ဝန်ကြီး မိုက် ပွန်ပေယို က လည်း Twitter လို မှုကွန်ရေး က တစင် ပြော ကြား လိုက် ပါတယ်
Klingeri Boma Lame, Sayan Soga, Mujang, a bit big headedima, Australia Gardiner, your hand met George Belga, Gatley Crean, Dano, Yadu Jizon, Pipik, a bit big headed to At the corner, sir, couldn't she be pide, George Belgo, Melbourne, you really do bigger, and anima, pishi, a jumping yalai body. Melbourne doesn't a poema, kind of Sierra, pit, San Yasin, Tanguya goes at Takuni Donga, the name in a Piajang Sudan where a beat the name are Saint Patrick Cathedral Piajanga, a king in the Kuma, then behind the chin sure, a poega, said your dead Yue, Yajali Niago, George Belga, Lane Bansaya, Soga, Gede Sure, Susan Lajan, a pishi, a jumping yalai body, a pishi jumped them at ဆုံးဖြတ်ချက်ကိုဒီဇင်ဘာလကလေးကဂျူရီလူကြီးတွေကဆုံးဖြတ်ထားပြီးဖြစ်ပေမဲ့လည်းသတင်းမီဒီယာရဲ့ပေါ်မှာသတင်းပေါက်ကြားမှာဆိုရင်လည်းအတွက်အခုချိန်မှာတရားဝင်ကြေညာလိုက်တာလည်းဖြစ်ပါတယ်။အာမခန်နဲ့လွှတ်ပေးထားတဲ့ဖဲလ်ဟာဘော်ဒူးနီမှာတော့တရားရုံးကိုပြန်လာရမှာဖြစ်ပြီးတော့ပြည်တယ်မချခင်ကြားလာရမှာဖြစ်ပါတယ်။သူဟာနှစ်90ထောင်တန်ချမှတ်ခံရမဲ့အရေးကြီးဆိုင်နေရတာလည်း
မှုတွေဟာတခြားဆွေးနွေးမှုတွေနဲ့ပိုပြီးအရေးကြီးနိုင်တယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်အာဖဂန်နစ္စတန်အမျိုးသားညီညာစစ်ရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇာမီခါလီလ်ဇတ်ကတော့တာလီဘန်တို့ရဲ့စစ်ဆင်ညီနိုင်ရေးအဖွဲ့ဟာအရင်ကတည်းကလုတ်ပိုင်ခွင့်ပိုရှိတာကိုကြီးကြီးအပြင်ဒီဆွေးနွေးပွဲဟာပိုပြီးထူးခြားတယ်လို့ယူဆလို့ရနိုင်ကြောင်းပြောပါတယ်တာလီဘန်ပြောရေးဆိုခွင့်ရှိသူဆူဟိလ်ရှာဟင်းကလည်းလက်ရှိဆွေးနွေးမှုတွေကနေရှင်းလင်းပြတ်သားပြီးအကျိုးရှိတဲ့ရလဒ်တွေထွက်လာလိမ့်မယ်လို့မျှော်လင့်ကြောင်း VOA ကိုပြောပါတယ်ဆွေးနွေးမှုတွေရဲ့အခြေခံအကြောင်းရင်းဟာ18နှစ်ကြာလာပြီဖြစ်တဲ့အာဖဂန်ပြည်ပခါအဆုံးသတ်ရေးဖြစ်ပြီးအဲ့ဒီထဲကမှအရေးပါတဲ့အချက်နှစ်ချက်ကတော့အာဖဂန်မှာရှိတဲ့နိုင်ငံတပ်ဖွဲ့တွေရုတ်သိမ်းရေးနဲ့အာဖဂန်မျိုးကိုအတုံးချပြီးအမေရိကန်နဲ့မဟာမိတ်တွေကိုတိုက်ခတ်ခွင့်မပြုရေးလို့ဖြစ်ပါတယ်အဲ့ဒီအရေးပါတဲ့အချက်နှစ်ချက်ကိုဆွေးနွေးကြဖို့အတွက်အမေရိကန်နဲ့တာလီဘန်တို့အကြားလုပ်ငန်းအဖွဲ့ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်ဆွေးနွေးကြတဲ့ကိုယ်စားလှယ်တွေအနေနဲ့သဘောတူညီချက်မူကြမ်းနဲ့အကြံပြုချက်တွေတင်ပြနိုင်ကြလိမ့်မယ်လို့မျှော်လင့်ကြောင်းတာလီဘန်ပြောရေးဆိုခွင့်ရှိသူဆူရှိလ်ဟာရှင်းကပြောပါတယ်ခင်ဗျာ
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မအီတန်စင်တို့ပြောပြပေးသွားတာပါရှင်အခုသတင်းလွှာတွေဇက်တိုက်ထုတ်လွှင့်ပေးမယ့်အထက်မှာတော့အရင်ဆုံးလူသေဆုံးမှုရှိခဲ့တဲ့ရခိုင်ပြည်နယ်တွေကတပ်တွင်းပုံပောက်ကွဲမှုအကြောင်းနဲ့စပါမယ်ရှင်ရခိုင်ပြည်နယ်တွင်းမှာစစ်ရေးတင်းမာနေစေဖြစ်ချိန်ဖြစ်နေတဲ့အချိန်မှာပဲဒီနေ့ဘူးသီးတောင်မြို့နယ်စစ်စင်ရေးကုတ်ကဲမှုစစ်ဌာနချုပ်စကခ15တပ်တွင်းမှဘုံပေါက်ကွဲခဲ့ပြီးဗိုလ်မှူးတဦးရဲ့ဇနီးထိခိုက်သေဆုံးသွားပါတယ်။တစ်ချိန်တည်းမှာပဲစံကိုးတောင်ကျေးရွာအုပ်စုဘက်မှာလည်းတပ်မတော်နဲ့ရခိုင်လက်နက်ကင်တပ်မတော် AA တို့ကြားတိုက်ပွဲတွေဖြစ်နေတဲ့အကြောင်း VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကိုဟိန်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါဒီကနေ့မနေ့ဗူဒီတောင်မြို့စစ်စင်ရေးကုကဲမှုစစ်ဌာနချုပ်စကခ15သားတွင်ဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပြီးတပ်မတော်ရရှိစနီးတပ်တို့တိုက်စုံမှုဖြစ်ပွားခဲ့ပါတယ်စကခ15တပ်တွင်ဘုံပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးတပ်မတော်သတင်းမှန်ပြန်ကြားရေးဘက်အတွက်ဘက်တွင်မှဗိုလ်မှူးချုပ်စော်မင်းထွန်းကိုဆက်တွယ်မေးမြန်းရမှာအခုလိုပြောပါတယ
်စကခ15မနေ့ပိုင်းကရရှိတယောက်အိမ်မှာဘုံကွဲတယ်ပေါ့ဘုံကွဲတယ်အဓိကတော့အဲ့ဒီရရှိကဒီပြီးတော့မှအင်းနောက်ကြကြနေပြီးတော့ကနေမှအင်းနောက်ကောင်ပစ္စည်းတွေကြောင်းလာတယ်အရာကားတွေလည်းကြောင်းလာတယ်အဲသူတို့ကတော့အိုက်ကားနဲ့တော့ပါမလို့အိုက်ကားကဒီတိတော့အရောက်ခင်ပါရှောက်တန်းကြီးရွာကျော်ကျော်လေးမှာအိုက်ကားအရောက်ဝင်တဲ့ဆိုင်ကျဲနဲ့လူယောက်ကလိုက်ထားတယ်အိုက်ကားကိုခေါ်သွားတယ်အရောက်ဝင်တဲ့6ယောက်ကလက်နဲ့တင်နဲ့အိုက်ကားကိုရှာတယ်တဲ့အဲဒီမှာပဲဖိုင်းတင်ပေးလိုက်တယ်လို့ပဲကျွန်တော်ကြီးစားတယ်အိုက်ကားက15ယောက်ပဲဒီနေ့မနေ့မှာပစ္စည်းတွေချတယ်ပစ္စည်းတွေချတဲ့အခါမှာပောက်ကွဲမှုဖြစ်တယ်။အင်းငယ်မှာပောက်ကွဲမှုဖြစ်တယ်။ကျွန်တော်တို့ပုံမှုရဲ့အများတော့ဆုံးပါလား။ပုံမှုကတော့မရှိဘူး။သူကတော့ရုံသွားတဲ့နေရာပေါ့
။အင်းထောင်ပြောင်းပစ္စည်းတင်လာတဲ့ကားကိုအရာဝတ်လက်နက်ကင်ဖွဲ့ကနေတားဆီးစစ်ဆေးပြီးဘုံဆောင်ထားခဲ့လို့ပောက်ကွဲမှုဖြစ်တာဖြစ်တယ်လို့ဗိုလ်မှူးချုပ်စွန်မင်းထွန်းကပြောဆိုခဲ့ပေမဲ့ဘယ်ဖွဲ့ရဲ့လက်ချက်ဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူး။စကခ15တပ်တွင်ဘုံပောက်ကွဲမှုနဲ့ပတ်သက်လို့ဗူဒီတောင်မြို့ခံလူကအခုလိုပြောပါတယ်
။ဘုံပောက်ကွဲတာကြားရတယ်။သခင်အတွင်းကကြားတာပေါ့။
ဒီနေ့မှာပူရီတောင်မြို့နဲ့ဆန်ကူးထောင်ကြေးရွာအုပ်စုဘက်မှာမြန်မာသံတမန်နဲ့ရခိုင်သံတမန်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြည်သူ့တော်ကိုယ်စားလှယ်ဦးထောင်အောင်သိန်းကပြောပါတယ်။
ကျွန်တော်ကြားရတာကပေါ့နော်ရေကိုတောင်ကြီးရအောင်စုဆင်းသေးပြေရောနဲ့ဒီခေါင်းတိုက်အဲ့ဒီဘင်ကြီးရဲ့ကြားမှာပေါ့နော်အဲ့ဒီမှာဖြစ်တဲ့တိုက်ပွဲဖြစ်တဲ့ဆိုတာကိုတရေရပါတယ်ခင်ဗျာတနာကြီးကြော်ကြော်လောက်တောင်မှဖြစ်တယ်ဆိုပြီးမှဒေသခံတွေကပြောပါတယ်ခင်ဗျာစံကူးထောင်ကြီးရတာဒုကတော့30ပုံဖျားရှိဘက်မှာလက်လက်ကြီးငယ်ပြစ်ခတ်တံတွေကျန်နေရတယ်လို့ဆိုပါတယ်ဥပဒေကိုအရှ
ဆိုရင်ကြောက်လန့်နေတယ်လို့သူကဆိုပါတယ်တိတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့တမရတော်တရင်မှာပြန်ကြားရေးဖွဲ့တွဲပတ်တွင်မှုပုံမှုချုပ်စုံမင်းတို့ကမသိရှိသေးဘူးလို့ပြောဆိုခဲ့တယ်လို့ရခိုင်တမရအေးအေးဘက်ကိုဆက်တွေ့ခဲ့ပြီးမဲ့အဆက်တွေ့မရရှိခဲ့ပါဘူး
2021年の2月6日に、那覇ダムの夜間ダムの路上、台風で災害被害を受けたと、日本人の南部の千葉県の平和民の部分、夜間9時30分、水平天井の夜、水泳部隊が到、地震の流域へ出発開始を決心して、市に伝えました。南高園総山店に来ていらっしゃい。あく、人間や水の山、他国の施設を、那覇連絡会の会議へ、レッドロ3月9日で報告しました。 အစိုးရတမရော်နဲ့NSCNK နာဂလက်နက်ကင်တပ်ဖွဲ့ကြားစီရေးတင်းမှမှုတွေနဲ့စီရေးပြိပခတွေမဖြစ်ပေါ်စေဖို့အတွက်နာဂလူမှုရေးဘာသာရေးအသင်းဖွဲ့တွေကငြိမ်းချမ်းရေးထောက်ကူပြုကော်မတီတစ်ရပ်ကိုဖွဲ့စည်းလိုက်ပါတယ်။ဒီကော်မတီကနိုင်ငံတော်အကြီးအကဲတွေနှစ်ဖက်လက်နက်ကင်ဖွဲ့စည်းတွေနဲ့တွေ့ဆုံပြီးစီရေးပြိပခတွေရှောင်ရှားဖို့အတွက်ဆွေးနွေးသွားမှာဖြစ်တယ်လို့ NSCNKကိုလည်းတဖက်နိုင်ငံကလက်နက်ကင်တွေကိုလက်မခံဖို့တိုက်တွန်းသွားဖို့ရှိနေပါတယ်။ဒီသတင်းကိုပြည်ဦးမြန်မာပိုင်းရန်ကုန်အခြေစိုက်သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတကားကြီးဝအနီးကနာဂမြို့သားဆိုရှယ်လစ်ကောင်စီNSCNKဌာနချုပ်စကန်တီရှိရဒေသမှာအိန္ဒိယနိုင်ငံကအာတန်နဲ့ကတဲ့လက်နက်ကိုင်အဖွဲ့တွေအခြေပြုနေတယ်ဆိုတဲ့သတင်းအရအစိုးရတပ်မတော်ကနေမြေရှင်းလင်းနာတွေကိုဇန်နဝါရီလ29ရက်နေ့ကစတင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။လက်ရှိအခြေအနေမှာတပ်မတော်တရင်တပ်ဖွဲ့တွေကNSC ါတယ်။ကော်မတီဖွဲ့စည်းရတာနဲ့ပတ်သက်ပြီးကော်မတီရဲ့ဒုဥက္ကဋ္ဌဦးနော်အောင်ဆန်းကအခုလိုပြောပါတယ
်။မြန်မာစစ်တပ်နဲ့ NSC နဲ့ကြားထဲမှာဖြစ်နေတဲ့ဒီစစ်ရေးတမမှုအခြေအနေတွေနဲ့နောက်ဆက်တွဲပေါ်ပေါက်လာနေချင်ရှိတဲ့စစ်ရေးပဋိပက္ခတွေကိုတတ်နိုင်တဲ့များကျွန်တော်တို့ရှင်းချနိုင်ဖို့ဆိုတော့ရွေးချယ်တဲ့ဒါကျွန်တော်ဒီကော်မတီကိုအများဆုံးကျွန်တော်တို့ဖွဲ့စည်းလိုက်ရတဲ့အနေထားပေါ့လေ။
ကော်မတီအနေနဲ့အဓိကဆောင်ရွက်သွားမဲ့လုပ်ငန်းတွေကိုလည်းအခုလိုဆက်ပြောပါတယ
်။နိုင်ငံတော်အကြီးအကဲတွေစီကျွန်တော်တို့ဆက်ပေးဖို့ရှိတဲ့ဒီကော်မတီဖွဲ့စည်းပြီးကြောင်းနဲ့ကော်မတီရဲ့ဖွဲ့စည်းရတဲ့အကြောင်းရင်းတွေကိုတိပေးတင်ပြသွားတဲ့ဟာအဲ့ဒါလေးကျွန်တော်ဆက်ပြီးလုပ်ဖို့ရှိမယ်။လိုအပ်လို့ရှိရင်ကျွန်တော်တို့ဒီ NSC နဲ့အများဆုံးတွေ့ဆုံနိုင်မဲ့အနေနဲ့ရှောက်ပေးပြီးတော့အခုလက်ရှိမြန်မာတပ်မတော်ကနေပြီးတော့ဒီတရင်မှန်ပြန်ကြားရေးအဖွဲ့ကနေပြီးတော့ထုတ်ပြန်ထားတဲ့အတိုင်း NSC ရဲ့လက်အောက်မှာအတန်ကတဲရီခုလုံးနေရဆိုတဲ့တဲ့နေသားတွေနဲ့ပတ်သက်ပြီးတော့ဒါကျွန်တော်တို့တခြားတွေ့ဆုံမေးမြန်းပြီးတဲ့အခါမှာခုလုံးနေတာမှန်တယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီရဲ့သဘောထားတော့ဖြစ်နိုင်လို့ရှိရင်သူတို့ကဒီ NSC အောက်မှာခုလုံးကမပေးဘဲနဲ့တခြားစီရပ်တည်နိုင်ဖို့ပေါ့လေဒါလေးတွေဒါကျွန်တော်တို့ဟိုတိုက်တွန်းဟိုဆွေးနွေးရဖို့ရှိမယ
်လက်ရှိဒေတာအတွင်းစီအခြေအနေကိုတော့ NSCK ရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီဝင်ဦးကျော်ဝန်းစိန်ကအခုလိုပြောပါတယ်
စီရဲ့ချင်းနေကတော့အတိမမှုလို့မရှိပါဘူး။ဘာလို့ဆိုတော့ဒီသမရုံနဲ့ကျွန်တော်နာခကြမှာတိခတ်တက်ခဲမှုလို့မရှိဘူး။ကျွန်တော် NSC နေနေတော့ဒါအခုဖြစ်ရတော့တိခတ်ရစီရဲ့ဒီမပြတ်ကြတော့ရလေအောင်ကျွန်တော်ဒီစခန်းကိုပါကျွန်တော်နောက်ဆုတ်ပြီးတော့မှဒီပေးခဲ့ရပါတော့။အဲဒါခုလည်းပဲကျွန်တော်တို့ကတော့ဒီနှင်းချမ်းရေးကိုကျွန်တော်ဆက်လက်ပြီးတော့မှဆောင်ရှောက်ဖို့တော့အဲ့လိုပဲအဆင်ပြေရှိနေပါတယ်ခင်ဗျ
။နာခနှင်းချမ်းရေးအထောက်အကူပြုကော်မတီနဲ့လည်းဆွေးနွေးသွားမှာဖြစ်ကြောင်းဦးကျော်ဝန်းစိန်ကဆက်ပြောပါတယ
်။ခုအကြက်ထက်ကနေဒီပြဿနာတွေမဖြစ်လာရလေအောင်ဒီ NSC နဲ့ဒီလူထုဘက်ကနေအတိုင်းဝင်ဆွေးနွေးမယ်ဆိုတဲ့သဘောမျိုးကျွန်တော်ယူဆတယ်အဲအဲ့ဒါကြတော့ကျွန်တော်ဒီလူထုဘက်ကညီချင်းရဲ့ကျူးဆောင်ဖွဲ့ပေါ့နော်ဖွဲ့အဖွဲ့နဲ့ကျွန်တော်ကြမှာဒါညီနိုင်တန်ကြီးတော့မှဒါဆောင်ရွက်ရမယ်ကိစ္စဖြစ်မယ်ဒါကျွန်တော်အားလုံးတွေ့ဆုံပြီးမှ
ဆောင်ရမယ့်ကိစ္စဖြစ်နေတယ်ကျွန်တော်အဲ့လိုယူဆတယ်။တမ်ရော်ဒရင်မန်ပြန်ကြားရေးအဖွဲ့ကNSCA နာဂလက်နက်ကိုင်အဖွဲ့ဟာ2017ခုနှစ်ကတိုင်းဒေသကြီးအဆင့်သဘောတူထားတဲ့ညီချင်းရေးသဘောတူညီချက်ကိုချိုးဖောက်ခဲ့ကြောင်းနဲ့အင်းဒီချင်းနိုင်ငံကိုစန့်ကျင်တဲ့လက်နက်ကိုင်အဖွဲ့တွေကိုလက်ခံထားတဲ့အတွက်နေမြေရှင်းလင်းရတာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။ကိုမိုးစောစုံစမ် တွေမှာပုံမှန်ကြည့်ရှုနေကြ VO ရဲ့ Asia 77ကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေပြင်သတင်းဆောင်ပါတွေတစ်ဆုံမေးမြန်းခန်းတွေနဲ့သတင်းပတ်ဆင်ခန္ဓာတွေကို DVB ရဲ့ရုပ်သံလိုင်းမှာလည်းပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားတိလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင
်။ဗီဒီယိုရအင်ကာနေညက်နေခင်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ကြရပါမယ်။ရုရှားနှောက်ယှက်မှုကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့စီရင်ခန်းစာမကြာခင်ထွက်လာတော့မှဖြစ်ပြီးဝါရှင်တန်မြို့တော်ကအမေရိကန်အရာရှိတွေစိတ်ဝင်တစားစောင့်နေကြပါတယ်။နှစ်နှစ်နီးပါးကြာတဲ့ဒီစုံစမ်းမှုမှာသမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စီရင်ရေးမှူးဟောင်းနဲ့ဝန်ထမ်းဟောင်းတွေဟာစွဲချက်ပေါင်များစွာနဲ့အပြစ်ရှိကြောင်းဝန်ခံထွက်ဆိုခဲ့ကြပြီး2016သမ္မတရွေးကောက်ပွဲအတွင်းရုရှားနှောက်ယှက်မှုနဲ့ပတ်သက်လို့မူလာရဲ့စီရင်ခန်းစာဟာသမ္မတထရမ့်နဲ့တိုင်းပြည်အပေါ်အကျိုးသက်ရောက်မှုများစွာရှိလာနိုင်တဲ့ဖြစ်နိုင်ခြေတွေအကြောင်းကိုဂျင်မဲလုံးကသတင်းပေးပို့ထားပါတယ်။ကိုငိမ့်ချန်းကပြောပြမှာပါရှင
်။ရုရှားနှောက်ယှက်မှုစုံစမ်းစစ်ဆေးရေးအရေးယူခံရသူတွေထဲမှာအမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းမဲဆွယ်စီယုံရေးဥက္ကဋ္ဌဟောင်းပေါ်မန်နဖော့နဲ့တမရကိုပိုင်ရှင်းနေတဲ့ပွဲစားအဖြစ်ဆောင်ရွက်ခဲ့တဲ့မိုက်ကယ်ကိုဟန်တို့လည်းပါဝင်ပါတယ်။ဒါပေမဲ့လည်းတမရထရန့်ကအခုလိုစုံစမ်းမှုတွေကိုမတရားဆွဆွဲမှုအဖြစ်ပဲတောက်လျှောက်ပယ်ချခဲ့တာပါ
There was no collusion whatsoever.
ဘုံဆောင်တာမျိုးလုံးဝမရှိပါဘူး။ဘယ်တော့မှလည်းမရှိပါဘူး။မဲဆွယ်စည်းရုံးမှုမှာရုရှားအကူအညီဆိုတာမလို့ချင်ပါဘူး
။အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာဟာသူ့ရဲ့စုံစမ်းမှုတွေပြီးွားရင်အစီရင်ခံစာကိုရှေ့နေချုပ်အသစ်ဝီလျံဘာစီကိုတင်သွင်းရမှာပါ။အမေရိကန်ပြည်သူတွေနဲ့လွှတ်တော်အနေနဲ့ဒီအစီရင်ခံစာကိုဘယ်လောက်ထိဖတ်ခွင့်ရမလဲဆိုတာကတော့ရှင်းနေကြုံအပေါ်မှာမူတည်တယ်လို့သမရကပြောပါတယ
် That'll be totally up to the
ဒါကရှင်းနေကြုံအစ်ပေါ်မှာလုံးဝမူတည်ပါတယ်သူဟာလုံးဝကောင်းတဲ့လူပါအမေရိကန်နိုင်ငံနဲ့တရားရေးဌာနကိုလုံးဝလေးစားတဲ့လူကြီးလူကောင်းတယောက်ပါဒါကြောင့်မလို့သူ့ပေါ်လုံးဝမူတည်ပါတယ
်ပြီးခဲ့တဲ့ရက်ပိုင်းအတွင်းသူ့ကိုအတီးပြုတ်ခန့်အပ်တဲ့ကြားနာပွဲမှာတော့မူလာရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးရှင်းနေကြုံဘာကို California Democrat လွှတ်တော်အမတ်Diane Feinstein ကဖိမေးခဲ့ပါတယ
် Will you commit to making any report Mueller produces
မူလာထုတ်ပြန်တဲ့ဘယ်စီရင်ခံစာမဆိုလွှတ်တော်နဲ့ပြည်သူတွေသိအောင်ထုတ်ပြန်ပေးမယ်လို့ကြေပေးနိုင်မလ
ား As I said in my statement I am going to make as much information
ကျွန်တော်စာရင်းမှာရေးထားသလိုပါပဲအထူးစုံစမ်းစစ်ဆေးမှုဆိုင်ရာစီမင်းစည်းကမ်းနေတဲ့အညီကျွန်တော်ရသလောက်အချက်အလက်တွေထုတ်ပြန်ပေးမှာပ
ါ Russia စုံစမ်းရေးကနေထွက်ပေါ်လာတဲ့ဆွဲချက်တွေနဲ့အပြစ်ရှိကြောင်းဝန်ခံချက်တွေအပြင်American ပြည်သူတွေအနေနဲ့မူလာစုံစမ်းစစ်ဆေးမှုအဓိကအကြောင်းအချက်ကိုစောင့်နေကြမှာပါလို့ဥပဒေကျွမ်းကျင်သူ Doug Spencer ကပြောပါတယ
် Whether there was a connection between
Dr. Trump and the CIA ဖွင့်တဲ့ရုရှားကြားဆက်သွယ်မှုရှိသလားဆိုတာနဲ့ American သမ္မတ Trump အနေနဲ့လူကိုယ်တိုင်ပါဝင်ပတ်သက်ခဲ့သလားဆိုတာကိုစောင့်ကြည့်နေပါတယ
်ရုရှားစုံစမ်းရေးမှာသမ္မတ Trump အနေနဲ့တရားရေးကိုဝင်နှောက်ယှက်ခဲ့သလားဆိုတဲ့ကိစ္စကလည်းမသိသေးတဲ့အဓိကအချက်ဖြစ်တယ်လို့ Brookings ကလေ့လာသူ Ellen Kamerad ကပြောပါတယ်
it's getting closer and closer.
တပြေးပြင်းနဲ့သမရနာကိုနီးလာပါတယ်အားလုံးစိတ်ထဲမှာရှိနေမဲ့မိကွန်းကတော့သမရကိုယ်တိုင်ပါဝင်ခဲ့လားဆိုတဲ့ကိစ္စဖြစ်မဲ့ထင်ပါတယ
်ဒီအစင်ခန်စာရဲ့နိုင်ငံရေးနဲ့တရားရေးဆိုင်ရာတက်ရောက်မှုတွေကသမရအတွက်ကြီးမားလွန်းမယ်လို့ပါတီနှစ်ရလုံးဆိုင်ရာမူဝါဒစင်တာကသူတေတီဂျွန်ဖွန်တီးယားကပြောပါတယ်
If it's very damaging for the president, all bets are off.
သမရတော့ထိခိုက်မှုအများများတော့ရင်သူ့ပေါ်မျှော်လင့်ချက်ထားတော့မှမဟုတ်ပါဘူး။အခုမြင်နေရတဲ့ပုံစံမျိုးပဲဆိုရင်တော့နှစ်ပတ်စလုံးကသူတို့ယုံကြည်နေတာတွေကိုပဲဆက်ပြီးယုံနေမယ်လို့တွက်ဆနိုင်ပါတယ်
။မူလာရဲ့အစီရင်ခံစာအပေါ်ခံမှန်းတာတွေကလနဲ့ချီထွက်ပေါ်နေခဲ့တာဖြစ်ပြီးနိုင်ငံအနေနဲ့တိကျတဲ့ဆုံးဖြတ်ချက်ကိုကြိုဆိုပါလိမ့်မယ်လို့လေးလာသူ Larry Sabato ကပြောပါတယ်
။အကောင်းဆုံးပေးနိုင်တဲ့အကြံဉာဏ်ကတော့ပညာရှိကျွမ်းကျင်သူတွေပြောတာနားမထောင်ပါနဲ့ဦး။ဘာလို့လဲဆိုတော့အခုအချိန်မှာသိတဲ့သူတွေမပြောသလိုပြောတဲ့သူတွေကမသိလို့ပါ
။သမ္မတ Trump အပေါ်သာမကနိုင်ငံအပေါ်မှာပါပြင်းထန်တဲ့တက်ရောက်မှုတွေရှိလာနိုင်တဲ့ဒီအစီရင်ခံစာကိုဆက်လက်ဆောင်စားကြရမှာပါခင်ဗျာ။
ကိုငင်းချံပြောပြသွားတာပါရှင်အခုဒီနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြပါရစေရှင်မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီအကူအပြောင်းကာလမှာခိုင်မာအကောင့်နဲ့ institution ဆိုရင်တမတော်တစ်ခုတည်းသာရှိတယ်လို့စစ်ဖက်သတင်းစာရှင်းလင်းပွဲမှာစစ်ဖက်တာဝန်ရှိသူတို့ကပြောခဲ့ပါတယ်ဒါကြောင့်တည်ငြိမ်တဲ့အကူအပြောင်းဖြစ်ဖို့စစ်တပ်ရဲ့ပါဝင်မှုရှိမှရမယ်လို့လည်းဆိုနေကြပါတယ်။ဒါပေမဲ့လည်းဒီမိုကရေစီရဲ့အသက်လွတ်တော်ရင်းရွေးကောက်ခံမဟုတ်တဲ့စစ်တပ်ကိုယ်စားလှယ်တွေပါဝင်နေတဲ့အပေါ်မှာမခြေလှယ်မှုတွေပြင်ဆင်လိုမှုတွေရှိပါတယ်။ဒါကြောင့်အခုအင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာတော့အသွင်အကူအပြောင်းကာလစစ်ဖက်ခန့်ကဏ္ဍကိုတုံ့တက်ဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေဖြင့်မြန်မာပိုင်းကိုတယ်လီဖုန်းနံပါတ်တွေပေးထားမယ်ဆိုရင်တိုက်ရိုက်လေလံအစီအစဉ်ကနေပြီးတော့ခေါ်ယူပေးမှာပါရှင်။စာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကိုမီးခွန်းကိုအမြင်ကိုလည်းကြိုတင်ပေးဖို့ထားလို့ရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ် 1-212-382-999 လေးဖြစ်ပြီး email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်။ကျမတို့နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမေရိကန်နိုင်ငံရေးကိုလည်းနားဆင်ကြရမှာပါ။လိုင်းဒိုမီတာ25 32နဲ့51တို့ကနေပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုအင်ကန်နဲ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြပေးပါအောင်မယ်ရှင
်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းနဲ့ထိပ်သီးဆွေးပွဲကျင်းပဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဗီယက်နမ်နိုင်ငံကိုဒီကနေ့ဒေသဆန်တော်ကြီးညနေပိုင်းမှာရောက်ရှိသွားပြီဖြစ်ပါတယ်။ကောင်းဆောင်တို့ဟာဗီယက်နမ်နိုင်ငံမြို့တော်ဟနွိုင်းမှာမနေ့ပြန်ပုတ်ထုနေမှာတွေ့ဆုံပြီးကိုရီးယားကျွမ်းကျွမ်းမှာနျူကလ িয়ার ကိမဲ့ရေးကိစ္စအပါအဝင်အကြောင်းအရာတော်တော်များများကိုဆွေးနွေးကြမှာဖြစ်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကတော့ယထားနဲ့သုံးရကြခေးနေငယ်ပြီးတဲ့နောက်အင်္ဂါနေ့အစောပိုင်းကဗီယက်နမ်ကိုရောက်သွားပြီဖြစ်ပြီးမြို့တော်ဟနွိုင်းမှာရှိတဲ့မလီယာဟိုတယ်မှာထိပ်သီးဆွေးပွဲကလာအတွင်တက်ခွန်မှာဖြစ်ပါတယ်။ပြည်ကရနေပါလတုံးကအိန္ဒိယနိုင်ငံကရှမီးဒေသအတွင်းစစ်သားအယောက်40တည်စီခဲ့တဲ့အသေးခံကားဘုံးဖောက်ခွဲမှုမှာသူတို့လက်ချက်ဖြစ်တယ်လို့ကြေညာခဲ့တဲ့အစ္စလာမစ်စစ်သွေးကြောအဖွဲ့ Jaish e Mohammed ရဲ့ပါကစ္စတန်နိုင်ငံအတွင်းကစခန်းကိုဒီကနေ့အာယုံမတက်ခင်မှာလေကြောင်းကနေဘုံးကျဲခဲ့ကြောင်းအိန္ဒိယနိုင်ငံကပြောကြားလိုက်ပါတယ်ဒီလေကြောင်းတက်ခိုက်မှုကြောင့်စစ်သွေးကြောအများပြားသေဆုံးမယ်လို့အိန္ဒိယကပြောဆိုထားပြီးတက်ခိုက်မှုကြောင့်ပါကစ္စတန်နဲ့အိန္ဒိယနိုင်ငံကြားဆက်ဆံရေးပို့ပြီးတော့တင်းမာလာဖို့ရှိနေပါတယ်တိုင်းပြည်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတိုင်းတိဆောက်ရေးအတွက်အမျိုးသားအရေးပေါ်အခြေအနေကြီးညာခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်ကိုပြန်လည်ရုပ်သိမ်းနိုင်မယ့်ဥပဒေကြမ်းကိုအောက်လွှတ်တော်ကဒီကနေ့အင်္ဂါနေ့မှာမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်ခင်ဗျာအမေရိကန်နဲ့တရုတ်အကြာကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ကိုအပြစ်တတ်နိုင်ရေးအတွက်နှစ်ဖက်ကောင်းဆောင်နေထိတိဆွေးဝဲကျင်းပကြမှာဖြစ်တာကြောင့်တရုတ်နဲ့အမေရိကန်အကြားကကုန်သွယ်ရေးဆိုင်ရာတင်မာမှုတွေအရှိန်မြင့်ဖြစ်ပေါ်နေတာကိုရှောင်ရှားနေတော့မှာဖြစ်ပါတယ်။ဒါပေမဲ့အခုရလာမဲ့ကုန်သွယ်ရေးသဘောတူညီချက်ကနေတရုတ်တို့ရဲ့ကောက်မှုဖြတ်စီးပွားရေး policy ကိုရေရှည်မှာပြောင်းလဲနိုင်မှာမဟုတ်ဘူးလို့အမေရိကန်အရာရှိတွေနဲ့စီးပွားရေးဆိုင်ရာကြွန့်ကျင်သူတွေကပြောဆိုနေကြပါတယ်ခင်ဗျာ။
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ဝင်းလှိုင်ကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ပက်ထရစ်ဒေယာဖြစ်ပါတယ်ရှင်အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအေရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ည9:00နာရီထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။သောရရှင်များနဲ့တကွနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.